ကျွန်တော်လေးနာရီ7မိနစ်ရှိပါပြီ။မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတို့ကိုတနာကြီးလောက်အချိန်ယူပြီးတော့နာယူချင်ယူကြနှလုံးသွင်းမှတ်သားနိုင်ရအောင်ဒီကနေ့သာသနာတော်နေ့2558ခုနှစ်ခောဇာတက္ကီ1385ခုနှစ်နေယုံလာပြီကျော်တရနေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံအရီနာကန်ထရီကလပ်မှာဆင်ရင်ကျင်းပတဲ့ချိန်40မြောက်9ရက်နေ့တရားစခန်းပွဲမှာဒီနေ့ဧတမောင်တော်တို့တရားဓမ္မကိုကြိုးစားအထောက်ဖို့ရောက်လာကြရင်းနဲ့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာယူကြည်ညိုကြမယ်အဲ့တော့ဒီနေ့နာယူကြည်ညိုဖို့အလှည့်ကြတဲ့တရားကဣန္ဒြေ၅ပါးဘောဓိပက္ခိယတရား38ပါးရှိတဲ့အနက်ကဒီနေ့ဣန္ဒြေ၅ပါးအလှည့်ရောက်လာပြီနော်ဘောဓိပက္ခိယဆိုတာမဉ္ဉံရခြင်းရဲ့အတင်းအပင်များအဲ့ဒါဦးဇင်းတို့သတိပဋ္ဌာန်တရား၄ပါးပြောခဲ့ပြီသမ္ပဒရံတရား၄ပါးလည်းပြောခဲ့ပြီ။ဣတိပတ်၄ပါးမနေ့တုန်းကပြောခဲ့ပြီ။အဲ့ဒါဦးဇင်းတို့ဒီကနေ့ဣန္ဒြေ၅ပါးမနေ့ပြန်မှာဘု၅ပါးတပတ်ခဘုရင်9ပါးနောက်ဆုံးနေ့မှာမဂ္ဂင်10ပါးဆိုပြီးတော့အချိန်နည်းကဒီလိုပဲတရွေ့ရွေ့ကုန်လာပြီးတော့ပြီးကြတာတွေများပြီးတော့ကျန်တာတွေနည်းသွားတယ်ပေါ့နော်အဲ့ဒါဦးဇင်းတို့ဒီနေ့ဣန္ဒြေ၅ပါးတဲ့ဣန္ဒြေဆိုတဲ့စကားကဣန္ဒြိယဆိုတဲ့ပါဠိစကားကဆင်းသက်လာတာပဋ္ဌာန်း24ပစ္စည်းမှာဣန္ဒြိယပစ္စယောလို့လည်းကြားလို့ရနော်အဲ့တော့ဣန္ဒြိယဆိုတာဘာကိုပြောတာလဲ ဣန္ဒြေဆိုတာဘာကိုပြောတာလဲဆိုတော့ဣန္ဒတကမ္မဣန္ဒြိယံ ਨੇ ဣန္ဒတအစိုးရသူတို့ဤကမ္မအမှုကိစ္စဣန္ဒြိယံအစိုးရသူတို့ဤအမှုကိစ္စဟောအစိုးရခြင်းပေါ့ဣန္ဒြေဆိုတာအစိုးရခြင်းအဲ့တော့ဒီနေရာမှာမြတ်စွာဘုရားကဣန္ဒြေအစိုးရတယ်ဆိုတဲ့တရားကိုအမျိုးမျိုးဟောထားတာတွေရှိတယ်။ဘုရင်တို့ဥမာအဖြစ်စက်ခုံဒြေဆိုပြီးတော့မျက်စိသည်ဣန္ဒြေထိုက်တယ်။ဘယ်နေရာမှာမျက်စိဟာအစိုးရတော့ဆိုတော့မြင်တဲ့နေရာမှာအစိုးရတယ်။နားနဲ့မြင်ញင်လို့မရဘူးနှာခေါင်းနဲ့မြင်ញင်လို့မရဘူးသူကမြင်တဲ့နေရာမှာအကြည့်အမှုပဲသူအစိုးရအဲ့လိုပဲသောတိန္ဒြေသောတဣန္ဒြေနာဟာလည်းပဲဣန္ဒြေကာဏိန္ဒြေဇိဝိန္ဒြေကာယိန္ဒြေမနိန္ဒြေဆိုပြီးတော့မျက်စိနာနာလျာကိုစိတ်အတွင်းအာယတန6ပါးကိုလည်းပဲဣန္ဒြေဆိုပြီးတော့ဟောထားတာရှိတယ်။ဒါပေမဲ့ဒီနေရာမှာဗောဓိပက္ခိယအရာမဟောတဲ့ဣန္ဒြေကအဲ့ဒီဣန္ဒြေမဟုတ်ဘူး။ဗောဓိပက္ခိယအရာမဟောတဲ့ဣန္ဒြေကတတ္တိန္ဒြေဆိုတဲ့ပရာတရားဝိရိယန္ဒြေဆိုတဲ့ဝိရိယတရားတတ္တိန္ဒြေဆိုတဲ့တတိတရားသမာတိန္ဒြေဆိုတဲ့သမာတိတရားပဉ္စိန္ဒြေဆိုတဲ့ပညာတရားဆိုပြီးတော့ပဒဝိရိယတတိသမာတိပညာဒီတရား၅လုံးကိုဣန္ဒြေ၅ပါးလို့မြတ်စွာဘုရားဟောတာအဲ့တော့ဒီတရားတွေဟာဘလို့အစိုးရတာလို့တရားတရားကဘလို့အစိုးရတာလို့ဝိရိယကဘလို့အစိုးရတာလို့ဘာကိုအစိုးရတာလို့တတိကဘာကိုအစိုးရတာလို့ဘလို့အစိုးရတာလို့သမာဓိတို့ပညာတို့ကဘလို့အစိုးရတာလို့ဘာတွေကိုအစိုးရတာလို့လို့သိကြမလို့လားလို့လေအဲ့တော့ဦးဇင်းတို့တရားတရားအစိုးရတယ်ဆိုတာဘယ်နေရာမှာအစိုးရတာလို့တရားတရားရဲ့စွန့်ရည်တတိတရားတရားရဲ့အစိုးတရားရှိမှုဟာအထူးသဖြင့်ဘယ်နေရာမှာအစိုးရတာလို့ဆိုတော့သောတပတိယံကတရား၄ပါးအရာမှာအစိုးရတယ်တဲ့တရားတရားရဲ့အစွမ်း Todapati jenga dia, todapati jajinya enga liba bo. Todapati me jajinya enga liba. Erangga bari dong sorong. Bodhi awesa patada. Nyaswa piyaya apoma, metu melu yungji de ecep. Dami awesa patada, tangi awesa patada. Tiyaromnya ye, kouji itwiya apoma yungji de tebo. Tangaromnya ye apoma, kouji itwiya apoma yungji de tebo. Nampiro riyari miyandure nitete. Nisa dama guru dama tila lo suyade. Ngābhātā tīlā hu jīzhāṁ vāṁ saṅthīne niyāma yungjī mūshīrātāpā sūpīrā. Padapati meyye yācīnye ingālīvāgā adhru phyātiyātāngā ngābhātā tīlā yāpāma yungjī saṅthīne dhāpā hūnā padapati meyye yācīnye ingālīvāgā lūsūrā. Adho padātiyā sīlāvī yungjī mūshīlāvī sūlūsīyā. Eri achyatīne chintūpīrā jīyārīrā. ทีลุตระเตยะบลาวชื่อเดไม่ชื่อกุตันตมาตระเตยะบลาวพากองเลยอะมะกองมุสรากูติจินเยเอริพะยาอะยะเตยะอะยะตังกะอะยางาบาติละอะยามากูบลาวยงจีปิรบลาวไข่เมตระเลยสรอะตันนาเลยะเมอะเฉ็ดปอเอราโกเลริสรอพะยาจีกะมะมาสิกะบงนี้เนี่ยกัดปิรบอกเลยนวากองมะกองโกช่องอะเตมมาติยะเมเด ตระเตยะกุตันตมาบลาวจี้เดไม่จี้ผู้สรอะกูไอ้อัจฉะ4บาเนี่ยปอมมากูบลาวยงจีไปแล้วบลาวสอดทิ้งနိုင်ကလေးบลาวส่องทิ้งနိုင်ကလေးဆိုတော့အချက်ပေါ်မှာကြည့်ပြီးတော့ကိုတရာတရားဘလောက်ရှိတယ်မရှိဘူးဆိုတာကိုနားလည်ရမယ်အဲ့ဒါဥရှင်တို့တရာတရားရဲ့အစိုးတရားရှိမှုဟာအဲ့ဒီယုံကြည်မှုနဲ့ပတ်သက်လာရင်သူဟာအလွန်အစိုးရတယ်တဲ့အဲ့ဒီတရာတရားအားနည်းရင်ယုံကြည်မှုနဲ့ပတ်သက်ပြီးတော့အဲ့ဒီလူအ ူကြတာတွေဟာအဲ့ဒီစစ်မှန်တဲ့တရားတရားရှိခြင်းမရှိခြင်းရှိတော်လည်းပဲအ ਨੇ အများကွာခြားခြင်းကိုလိုက်ပြီးတော့အဲ့ဒီအစိုးတရားရှိမှုမရှိမှုဆိုတာဖြစ်သွားတာဒါကြောင့်တရားတရားနဲ့ပတ်သက်လာရင်သောတပတိယင်ကတရား၄ပါးနဲ့ချိန်ထိုးပြီးတော့ကြည့်ရမယ်ဆိုတဲ့အဓိပ္ပာယ်နောက်ပြီးတော့ဦးဇင်းတို့ဝိရိယင်တည်းဝိရိယတရားဝိရိယမှာဘယ်နေရာမှာအစိုးရလာလို့ဘယ်နေရာမှာသူအစွမ်းပြမှာလို့ဆိုတော့တမ္ပပရံတရား၄ပါးအရာမှာဝိရိယအစွမ်းပြလိမ့်မယ်ဝိရိယဟာအစိုးတရားရှိလိမ့်မယ်ဆိုကြပါစို့တရားတော်တို့ဥရှင်တို့ဒါနာယူခဲ့ကြပြီသားနော်တမ္ပပရံတရား၄ပါးဒုတိယနေ့ကဥရှင်တို့ဒါပြောလိုက်တာဖြစ်ပြီးသားအကုသိုလ်တရားတွေကိုပေးရှားဖို့မဖြစ်သေးတဲ့အကုသိုလ်တရားတွေကိုဖြစ်ပေါ်ဝင်မရအောင်ကြိုးစားဖို့မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ကြိုးစားဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များပြားခိုင်မြဲသွားအောင်ကြိုးစားဖို့ဆိုပြီးတော့ဒီအချက်ကြီး၄ချက်နဲ့ပတ်သက်လာလို့ရှိရင်ဘယ်လောက်လုပ်တယ်မလုပ်ဘူးသူဘယ်လောက်သူ့ကိုယ်သူပိုင်နိုင်တယ်မပိုင်နိုင်ဘူးဆိုတာသူဝိရိယဘယ်လောက်ရှိတယ်လဲမရှိဘူးလဲဆိုတာပေါ်မှာမူတည်တာဝိရိယနဲ့ရနေတယ်လို့အဲ့ဒီအချက်ကြီး၄ပါးပေါ်မှာသူအစိုးတရားရှိမှာမဟုတ်သူနိုင်နေမှာမဟုတ်တော့အစိုးရရယ်ဆိုတဲ့ကိုယ်ဟာစသူကအထက်ကနေပြီးတော့အလုံးကိုချုပ်ကန်ထားရယ်ဆိုတဲ့သဘောပေါ့တော့သူမရှိလို့ရှင်သူ့လက်အောက်တရားအကုန်လုံးဗျံမလားဖြစ်သွားမှာဟုတ်လားဒါကြောင့်ဝိရိယဆိုတဲ့အကြီးအကဲတော့အစိုးတရားရှိမှုဘလောက်အရေးကြီးတယ်လဲဆိုတာအဲ့ဒါမရှိလို့ရှင်ဖြစ်ပြီးသားအမှုတို့တွေကိုပယ်ဖို့လဲသူစူးစမ်းမှာမဟုတ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်လုပ်ဖို့လည်းသူစိတ်ဝင်စားမှာမဟုတ်ဖြစ်ပြီးသားမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ဖို့ဆိုတာလည်းသူစိတ်ဝင်စားမှာမဟုတ်ဘူးဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်များများခိုင်မြဲသွားအောင်ကြိုးစားတဲ့ကိစ္စမှာလည်းသူစိတ်ဝင်စားမှာမဟုတ်ဒါကြောင့်ဝရိယဘလောက်ကောင်းတယ်မကောင်းဘူးဆိုတာအဲ့ဒီအကုသိုလ်ကိုဖယ်ရှားခြင်းကိစ္စကုသိုလ်တရားပြည့်စုံအောင်ကြိုးစားတဲ့ကိစ္စမှာသူဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတာကိုကြည့်ပြီးတော့သိနိုင်တယ်တဲ့ဒီပြင်ဝရိယကိုဆိုလိုတာမဟုတ်ဘူးနော်အဲအရာဝရိယံတည်းဝရိယရဲ့အစိုးတရားရှိမှုနောက်ပြီးတော့တတိယံတည်းတတိဟာဘယ်နေရာမှာအစိုးရလဲဘယ်နေရာမှာသူအစွမ်းပြမှာလဲတတိပဋ္ဌံတရား၄ပါးအရာမှာတတိဟာအစိုးတရားရှိလိမ့်မယ်တဲ့ဒါပထမဥပုံနေ့ကပြောခဲ့ပြီလားနောက်ဗောဓိပက္ခိယတရားတွေဟာအချင်းချင်းဆက်ဆက်နေတာတွေအများကြီးရှိတယ်ဒါကြောင့်တစ်ခုကိုကျင့်ရအောင်လေ့လံထားရင်နောက်တစ်ခုလေ့လာတဲ့နေရာမှာအများကြီးအထောက်အကူပြုတဲ့သဘောနဲ့ရှိတာပေါ့နော် Ada tidak solah benih yang mau yang lo adika siapa lo solah? Kau ya kau kaya bangsen yang mabadi pilih dulu solah aku. Mereka sangji ni leh dalam bok. No kau kaya ya bok belok. Tidak sesai tanah ini leh solah aje. No, nabi lo kan saja dia abu ma. Kan saja dia cedai cedai. Kau belok lemah lo ang tini nainya leh. Di wilanari ne pada biro. Cik boleh ada wujudan ini pada biro, kau tilai dalam niat dalam, mati lagi dalam niat dalam sura. Senda biro, kau mah betik belok akau nene, amakau boleh sura, mati naik mula, tinai ni. Cik doa lah, tapi mah kau tilai ada logo mesiu, tilai mah amat demai, cik doa lah, amat demai we di logo kongsong doa sura. Tadi ini dia, alon ane ni dia, tu mah, di ti dia si dia, tadi dah dia ni pada biro, tu bapa tadi ti biro, mata lain mihu. Hola, dah jauh tadi dia sura, tadi ini dia sura. Nampak dia kukaya ya puma, tadi belau tu saitan naik nali, thang naik nali. Nampi lo kan saja wujud nari nampak tadi biro tu belau ti naik nali. Biro, saitin nampak tadi biro, kuda dama belau saitin pihatuan dia sura, tu belau ti naik nali. Nampi lo dhamma tawod dia nari nampak tadi biro, tu belau ti naik nali. Adalu, kaya wujud nara saita dhamma lo soya le. Tadi ya ayam cede, tadi apa sih? Tadi bertanya ya ayam cede. Di dia lima ya bawa, ku belau tadi tak naik nale surah. Tadi dari cimi cimi surah ya apa sih bawa? Hola, dah jumpa tadi ka? Tadi bertanya dia lima ne pada biru lima jangan agong yang mesure acer. Ela diwe ne ela baru tadi dari tadi bawa, no? Biar ujian ne balik, tambah tadi dari. Tamadi, tamadi siam eh, tamadi habe ni ama soya nale, tamadi si lah eh, belu soan ni tadi piang nai narum solo, zan lewa jaya mehir, dahar doa, oh, aduh tekta biro jua mo, no, tamadi tike si lah we solo siam, pertama zan tudia zan tadi zan, seluda zan, oh, ni mana dia aku ayuh kyu biro tini nasi. Tukuri do kaum yang ada ayuma, ikhka kata sura. Tukuri do seita naikne, seiti nye ini nawa bo ajam ajam jawanya. Adi seiti nye mu belau sihre masih bu sura. Tu tema dengeri belau kaum nere makau mulai sura bo ma, mudi ma bari, no? Ada tema dengeri ya longan kisa, belau om yene ma om yemu tu belau cije le mcije bu sura. Sangliwa belau pe cini ti si dale masih bu le sura ne tay daya me sura mule na le bu luaran bo, no? Nabi lo penye dengeri. Di binyaga penya ma soya ma le, binyaga penya ma swam jaya ma le. Penye dengeri dekai telawi soya tu belau ti soya tadi kila ma le soya. Desa lewa ya aboma timyan nale mu, no desa lewa amade ya abo. Pida bang tu orang tu alon nare ma jendi bida wa lima juan jendi bida wa desa lewa. Tiada kana manye bawa manye, bawa apa sih sih, kana apa sih sih. Senye duka nyata sura amyan tu belau susu syasya, nene syang syang tita nangale. Bawa ma. Bahannya mak aku elu menyari, senyir ini di saudar ah bawa sura, hula. Adlu bawa ye kana ye, dekai senyir ini di saudar ini sura aje, agam sih bu sura aje. Di aje kau tu belau ti nai nle, adu nyinyi nri belau sih nle, mesti mulai sura ye apsi ye. Tadi aje kana mana mak bawa mana mak, senyir duka mak ah bama membodi asir ni thamio, mahu bu sura aku, nale aku melulu. Lore, lore. Adi aje nale boleh suraga. Tapi ujung tu kanarin joge bami. Karena macam boleh dia terbawa dia hari ye. Memilih ni sa aje ku mienye mienalau. Adi duka aje ku mienli me sura. Hola. Tapi jom memilih yang muda juga biro nale on atau ya ma. Ada solusi. Tapi kaum mahu boleh sura alulu ti nale me. Hoyola. Adalah karena hadu kalu tiye, ada nampak dia pertama desa aku tu tiye nali le, tu dah dah ni tu buat no. Biro ni aje, luji mu ya je mu pisce mu sura, dana lawa di, duka di ku pisce le ayah lu tu belau lekhan thadale, belau tuwa pot thadale. No duka di pisce dah, ni ada apa pisce dekat malu izin lu dekat. စိတ်တိုင်းမကြတဲ့နေရာနဲ့တွေ့ရင်ဒုက္ခတွေဖြစ်လာတယ်။အဲ့ဒီစိတ်တိုင်းမကြတဲ့နေရာကကိုယ်ဘေးကလူတွေအတုံးကြလို့ဖြစ်လာတာ။ဒါမှမဟုတ်ကိုယ်ကိုယ်တိုင်အတုံးကြလို့ဖြစ်လာတာ။အဲ့ဒီလိုမျိုးဖြစ်လာတဲ့ဒုက္ခတွေကိုသူတစ်ပါးကြောင့်သူမဟုတ်ကိုယ်ကြောင့်တော့လက်ညှိုးတို့အကြောင်းရှာအမျိုးမျိုးလွဲတတ်တာလည်းရှိတယ်။တကယ်တမ်းကဒုက္ခဖြစ်တယ်ဆိုတာသူ့ကြောင့်လည်းမဟုတ်ဘူး။ကိုယ်ကြောင့်လည်းမဟုတ်။နဒုက္ခရဲ့တကယ်လက်တည်တည်းကအစစ်ဟာလောဘပဲလို့မြတ်စွာဘုရားကတိတော်မူမြင်တော်မူလို့ဒါလောကကြီးရဲ့ဒုတိယအမှန်တရားအနေနဲ့အတိအလင်းပြောတာလားဟုတ်လားအဲ့တော့ပြင်းကြီးတွေဘလောက်ရင့်တယ်မရင့်ဘူးဘလောက်အားကောင်းတယ်အားမကောင်းဘူးဆိုတာအဲ့ဒီနှစ်အချက်ဖြစ်တဲ့ဒုတိယလောကကြီးရဲ့တစ္ဆာတရားရဲ့အပေါ်မှာသူဘလောက်သဘောတက်ဝင်နိုင်တယ်လဲနားလည်နိုင်တယ်လဲနော်လောဘသည်ဒုက္ခကိုဖြစ်စေတယ်ဆိုတဲ့အချက်ဒါကိုတိမှဒကာဓမ္မတို့အရှင်တို့ဟိုအကြောင်းအမှန်ကိုရှာတတ်မှသိမြင်တတ်မှတကယ်အကျိုးရှိမှာဟိုစကားတခွန်းမှတ်သားဘူးတယ်တော်တော်ကောင်းပါလေအဲ့ဒီစကားကအဲ့ဒါပါလို့ဆိုတော့အကြောင်းတရားကိုသိတာပညာတဲ့ဒါတွေဖြစ်လာအောင်ဘယ်လိုလုပ်ရသလဲဆိုတဲ့အချက်ကိုသိတာဒါတွေဖြစ်နေတာဘာကြောင့်ဖြစ်နေတာလဲဆိုတဲ့အချက်ကိုသိတာဆိုကြပါစို့ဆင်းရဲတာဘယ်ဖြစ်ဖြစ်ချမ်းသာတာဘယ်ဖြစ်ဖြစ်သူ့မှာအကြောင်းရှိတယ်ဘယ်ဟာဖြစ်ဖြစ်အကြောင်းဆိုတာရှိတယ်။အစဉ်ပြေတာပဲဖြစ်ဖြစ်အစဉ်မပြေတာပဲဖြစ်ဖြစ်တော့လောကကြီးမှာဘာပဲဖြစ်ဖြစ်အကြောင်းတရားနဲ့ကင်းပြီးတော့ဖြစ်နေတယ်ဆိုတာတခုမှမရှိဘူး။အဲ့ဒီအကြောင်းတရားအမှန်ကိုဒကာဓမ္မတို့ကိုရှင်တို့နားလည်ရင်နားတယ်တလို့ဒီပုဂ္ဂိုလ်ကိုဉာဏ်ကြီးတယ်လို့ဆိုရတယ်။ဒီပုဂ္ဂိုလ်အကျိုးရှိအောင်လုပ်နိုင်မယ်။ဘုံဆိုဆိုကြပါစို့ဆင်းရဲခြင်းရဲ့အကြောင်းကိုသိပြီဆိုလို့ရှိရင်မဆင်းရဲခြင်းဘူးဆိုရင်အဲ့ဒီအကြောင်းကိုဖယ်လိုက်ဖို့ပဲရှိတယ်။ချမ်းသာခြင်းရဲ့အကြောင်းကိုသိပြီဆိုရင်ချမ်းသာခြင်းလေဆိုရင်အဲ့ဒီအကြောင်းတရားကိုပြည့်စုံအောင်လုပ်ဖို့ပဲရှိတယ်။တကယ်လို့ဒါအကြောင်းတရားကိုဒကာဓမ္မတို့ဦးဇင်းတို့သိမြင်နားလည်နိုင်ခြင်းမရှိဘူးဆိုရင်ဆင်းရဲလို့လည်းပဲဆင်းရဲကဘာကြောင့်ဖြစ်မှမသိတော့ဒီဆင်းရဲကိုဘယ်လိုပယ်ရမှမသိဘူး။ချမ်းသာခြင်းလို့လည်းပဲဒီချမ်းသာကဘာကြောင့်ဖြစ်မှကိုကသိမှသာတော့ချမ်းသာအောင်ဘယ်လိုလုပ်ရမှမသိဘူး။ဒါလောကီလို့လည်းပဲအလွန်ကြဲဝန်းပါတယ်ဒီစကားတွေကဟုတ်လား။ဘယ်အရာမျိုးမဆိုဘယ်အခြေအနေမျိုးမဆိုသူရဲ့နောက်ကွယ်မှာအကြောင်းတရားဆိုတာရှိကိုရှိနေတယ်။အခုဦးဇင်းတို့ကဘာမှာထိတ်တန့်ရောက်နေတဲ့နိုင်ငံတွေထိတ်တန့်ရောက်နေတဲ့လူမျိုးတွေသူတို့ဘာတွေကိုနားလည်ကြတာလဲ။ဒါလောကီလူတွေစဉ်းစားမိတာကိုပြောတာပါ။သူတို့အကြောင်းတရားတွေကိုနားလည်ကြတာ။ဘာဖြစ်ချင်ရင်ဘယ်လိုလုပ်ရလဲဆိုတာသူတို့သိတယ်။ပစ္စည်းတွေကိုတည်ထွင်တဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုကင်တွယ်တဲ့နေရာမှာပဲဖြစ်ဖြစ်နော်။အဲ့လိုအကြောင်းတရားကိုသိရင်သိသလားဒီပုဂ္ဂိုလ်ဟာဉာဏ်ရှိတာပဲ။အဲ့လိုပဲမြတ်စွာဘုရားကဆင်းရဲဒုက္ခတွေဟာဘာကြောင့်ဖြစ်တယ်လဲဆိုတော့ဆင်းရဲဒုက္ခတွေရဲ့အကြောင်းတရားကိုမှန်ကန်စွာသိမြင်နားလည်ပြီးတော့ဒါပြောတာဆင်းရဲဆိုတာဘာကြောင့်ဖြစ်တာလောဘကြောင့်ဖြစ်တာအဲ့ဒီဒုတိယသစ္စာတရားကိုသိရင်ဒါပြင်းကြီးကလေးထက်တယ်လို့ဆိုရမယ်နော်နောက်ဦးဇင်းကနားလည်တွေ့ယုံပြောတာပါဟုတ်လားနောက်ဦးဇင်းတို့နံပါတ်3အချက်လောကမှာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်နော်ဏိရောဓသစ္စာဒုက္ခတကယ်ချုပ်တယ်ဆိုတဲ့နိဗ္ဗာန်ဟာဘာကိုပြောတာလဲဘယ်အရာကိုနိဗ္ဗာန်လို့ပြောတာလဲတဏ္ဍခယောနိဗ္ဗာန်လောဘချုပ်ရာတဏ္ဍကုံရာကိုနိဗ္ဗာန်လို့ဆိုတာတဲ့နော်ဆိုလိုတာကလောဘချုပ်မှဒုက္ခချုပ်မှလောဘမချုပ်ရင်ဒုက္ခမချုပ်ဘူးဆိုတဲ့အချက်အဲ့ဒီအချက်ကိုသူဘလောက်နားလည်နိုင်တယ်လဲသဘောပေါက်နိုင်တယ်ဒါအပေါ်ယံလေးပြောတာနော်အေးနောက်ပြီးတော့နံပါတ်၄လောကကြီးရဲ့သုဒ္ဓအမှန်တရားဖြစ်တဲ့မေဃသစ္စာရဲ့အကြောင်းကိုဘလောက်သိမြင်နားလည်ထားတယ်။ဒုက္ခတကယ်ငြိမ်းရင်လေတကယ်ချမ်းသာစိတ်ကိုရကျင်နေဆိုရင်မေဃရှင်ပါးကိုကျင့်သုံးခြင်းဆိုတဲ့အလုကလွဲလို့ကျန်တဲ့အလုတွေနဲ့ဒုက္ခကိုတကယ်မငြိမ်းစေနိုင်ဘူးလို့သူဘလောက်နားလည်ထားတော့တနည်းအားဖြင့်မေဃရှင်ပါးရဲ့အစွမ်းတတိကိုသူဘလောက်နားလည်ထားတယ်မဂ္ဂင်၈ပါးသေးတာနဲ့ဒုက္ခတကယ်ငြိမ်းချင်တဲ့ပုဂ္ဂိုလ်အတွက်တကယ်အလုဖြစ်မဲ့တရားလို့သူဘလောက်သိထားတယ်လဲဟုတ်လားအဲ့ဒါလို့သစ္စာ၄ပါးဒါအချင်းချင်းလေးပြောလိုက်တာနော်အဲ့ဒီသစ္စာ၄ပါးရဲ့အရာမှာပြင်းငြိမ်းတရားအစိုးရတယ်အဲ့ဒီသစ္စာ၄ပါးကိုနောက်ဆုံးတကယ်သိသွားပြီဆိုတာကအရိယာမဂ္ဂင်ကိုရရင်သစ္စာ၄ပါးကိုပဋိဝေဒအစဉ်ထိုးထွင်းပြီးတော့သိတယ်လို့ဆိုရတာဒီနေရာမှာဦးဇင်းတို့စကားဆက်ပြီးလို့ပြောရမယ်သစ္စာလေးပါးကိုသိတဲ့နေရာမှာသိခြင်းကနှစ်မျိုးရှိတယ်။အနုဘောဓသိတယ်၊မှန်းဆပြီးတော့သိတာ။ပဋိဝေဒသိတယ်၊တိုင်းရိုက်ထိုးထွင်းပြီးတော့သိတာ အတိအကျနှစ်မျိုးရှိတယ်ခုဒီကဓမ္မတို့ဦးဇင်းတို့ပြောနိုင်တာနားထောင်နိုင်တယ်နားထောင်ပြီးတော့သိတာတွေကအနုဘောဓသိဒါဦးဇင်းတို့လည်းအနုဘောဓသိနေပဲပြောနေတာအဲ့ဒီအနုဘောဓသိကပฏิဝေဒထုတ်ထွက်ပြီးတော့သိတယ်ဆိုတော့အရိယမညံအဆင့်ကိုရဖို့အတွက်သူကအများကြီးအထောက်အကူပြုလိမ့်မယ်သူ့ကိုအခြေခံပြီးတော့တွန်းရတာပဲအဲ့တော့တကယ်တမ်းကကိလေသာကိုတကယ်တတ်ပြစ်တာကတော့ပฏิဝေဒသိကတတ်မှာပေါ့နော်ပฏิဝေဒသိကတော့ဒါအရိယမညံအဆင့်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီးအတိအသူကတော့သိမြင်တဲ့အဆင့်ပေါ့နော်အဲ့တော့အနုဘောဓသိဆိုတာမှန်ဆန်သိတာပฏิဝေဒသိဆိုတာထုတ်ထွက်သိတာအဲ့ဒါကိုလေဒီစောကြီးကသူကဥမာလေးနဲ့ပြောတယ်အနုဘောဓသိမှန်းဆသိတယ်ဆိုတာဘာကိုပြောတုံးဆိုတော့တဏှာကမီးထွန်းတာပဲအဲ့ဒီမီးကိုတော့မျက်စိနဲ့ဒါလိုက်မမြင်ရဘူးသို့တော့အဲ့ဒီမီးကလည်းဖျားကျလာတဲ့အကြောင်းလေးဒီနားမှာရှိနေတယ်အဲ့ဒါကိုကြည်သွားဖြင့်အဲ့ဒီမီးရှိတယ်ဆိုတာကိုသူသိတယ်ဒါမလွင်နိုင်ဘူးနော်မီးရောင်ကိုမြင်ရမှတော့မီးဆိုတာရှိတယ်ဆိုတာသိကိုသိနိုင်တယ်မှန်စသိတယ်ဆိုတာကဟိုမရှိနိုင်တာမဖြစ်နိုင်တာကိုစိတ်ကူးရင်ပြီးတော့သိတဲ့အတိမျိုးတော့လည်းမဟုတ်ဘူး။မြင်တော့မမြင်ရသေးဘူး။ဒါပေမဲ့ तू ရှိတယ်ဆိုတာကိုသူ့ကြောင့်ဖြစ်လာတဲ့အနေအထားကိုကြည့်ခြင်းအပြင်မသိနိုင်ဘူးလား။သိနိုင်တယ်။အဲ့ဒါလို့မီးရောင်ကိုမြင်ပြီးတော့မီးရှိတယ်ဆိုတာကိုသိတဲ့အတိမျိုးကိုအနုဘောဓသိလို့ဆိုတယ်တဲ့။အဲ့လိုပဲဒကာမတို့ဦးဇင်းတို့တွေလည်းဒုက္ခသစ္စာကိုသိကြတဲ့နေရာမှာတခါတည်းရမှာဉာဏ်ပညာအလိုက်哦ဘဝဆိုတာတကယ်တမ်းကဘာမှဟုတ်တာမဟုတ်ဘူးဆိုတော့အတိကလေးတွေတော့ရတာပဲအဲ့ဒါအလကားရတာမဟုတ်ဘူးအဲ့ဒါတကယ်အခြေအနေမှန်ကိုကိုယ်ဆင်ញင်သုံးသပ်မိပြီးတော့ရတာဟုတ်တယ်မို့လားအေးအဲ့ဒါဩမြတ်စွာဘုရားကဒါကြောင့်မို့လို့ခန္ဓာဟာဒုက္ခလို့ဟောတော်မူပေတာပဲလို့လည်းပဲတစ်ခါတစ်ခါမှဉာဏ်ထဲမှာဘုရားကိုကြည်ညိုရတဲ့စိတ်အဲ့ဒါလိုမျိုးတွေဖြစ်တာလည်းမရှိဘူးလားရှိတယ်ပฏิဝေဒတိဆိုတာကကြတော့သူကမီးရောင်ကိုဓာတိမြင်ပြီးတော့ဒါမီးဆိုတာကိုသူသိတယ်မီးကိုမြင်ပြီးဆိုမှတော့အယောင်တွေပါတယ်သူကမှန်းနေစရာမလိုတော့ဘူးလေဟုတ်တယ်မို့လားအေးဒါကြောင့်ပိဋကပေါင်းတော်ကောင်တို့ပင်ငိမ့်တည်းဆိုတာသစ္စာလေးပါးကိုသိတဲ့သဘောလို့အကြံဉာဏ်မှတ်ရမယ်နော်အဲ့တော့အိန္ဒြေအိန္ဒတ္တကမ္မအိန္ဒရိယအိန္ဒတ္တကမ္မအိန္ဒရိယအိန္ဒတအစိုးရတို့ဤကမ္မအမှုအိန္ဒရိယအိန္ဒရိပြောခဲ့ပြီနော်ဘယ်နှပါရှိတော့၅ပါးတတ္တိန်စနေဆိုတဲ့တရာတရားဝိရိယဣန္ဒရိဆိုတဲ့ဝိရိယတရားတတ္တိန်ဣန္ဒရိဆိုတဲ့တတိတရားတမာဒိန္ဒရိဆိုတဲ့တမာဒိတရားပင်ဉ္စဣန္ဒရိဆိုတဲ့ပညာတရားဒါကသူကပေါင်းပြီးတော့ဆိုတာပင်ဉ္စဣန္ဒရိဆိုတာပညာဣန္ဒရိပါပဲဟုတ်လားအေးအဲ့တော့တတ္တိတတ္တတရားကသောတပတိရဲ့သောတပတိမေရခြင်းရဲ့အင်္ဂါ၄ပါးရဲ့အပေါ်မှာသူအင်မတန်ဆူဆူရှာရှာထက်ထမြက်မြက်ရှိရပေါ့နော်ပြန်ပြောတာနော်ဝိရိယဣန္ဒြေကသမ္ပပရံတရား၄ပါးနဲ့ပတ်သက်ပြီးတော့သူအင်မတန်နိုင်နေတဲ့အစိုးရရဲ့ပေါ့ပိုင်နိုင်နေပေါ့နော်ပြီးတော့တတိယဣန္ဒြေကသတိပဋ္ဌာန်တရား၄ပါးနဲ့ပတ်သက်ပြီးတော့လိမ္မာကျွမ်းကျင်နဲ့ပိုင်နိုင်နေအစိုးတရားရှိဟုတ်လားသမာဓိဣန္ဒြေကဇန်၄ပါးနဲ့ပတ်သက်ပြီးတော့ပင်ဉ္စဣန္ဒြေကသစ္စာလေးပါးနဲ့ပတ်သက်ပြီးတော့လို့ဒီလိုပြောတာ။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီဣန္ဒြေ၅ပါးကိုများလာအောင်ပွားရမယ်လို့မြတ်စွာဘုရားကတိုက်တွန်းတယ်။ဒီနေရာမှာဦးဇင်းတို့များလာအောင်ပွားရမယ်ဆိုတာလေးကိုမပြောသေးခင်မှာဒီဣန္ဒြေ၅ပါးထဲမှာဘယ်ဣန္ဒြေသည်အဓိကအကြဆုံးလဲအထွတ်အမြတ်ဖြစ်တယ်လဲဆိုတာလေးကိုလည်းဗဟုသုတမှတ်ရအောင်ပဲ။အဲ့ဒါဘယ်ဣန္ဒြေကအဓိကအကြဆုံးလဲအထွတ်အမြတ်အကြဆုံးလဲဆိုတော့ပင်ဉ္စဣန္ဒြေဟာအထွတ်အမြတ်အကြဆုံးပဲလေ။အဲ့ဒါဦးဇင်းတို့မဟာဝဂတယုတ်ပါဠိတော်မှာဣန္ဒြေတရားတွေနဲ့ပတ်သက်ပြီးတော့ဟောထားတာတွေအများကြီးရှိတယ်။အဲ့ဒီထဲမှာမြတ်စွာဘုရားကဒီဘောဓိပက္ခိယတရားတွေထဲမှာပင်ဉ္စဣန္ဒြေဆိုတဲ့တရားဟာအထွတ်အမြတ်အကြဆုံးတရားပါတဲ့။ဘာပြုလို့လဲဆိုတော့တဲ့။တတ္တဣန္ဒြေဆိုတဲ့တရားတရားဆိုတာလည်းပဲသိဖို့အတွက်ဖြစ်တာပါတဲ့။သိဖို့အလို့မှာပွားရတာ။နော်ပြီးတော့ဝရိယဆိုတာလည်းတိဖို့အတွက်ကြိုးစားရတာတတိဆိုတာလည်းပဲတိဖို့အတွက်လုပ်ရတာတမာတိဆိုတာလည်းတိဖို့အတွက်လုပ်ရတာဟောပင်ဉ္စဣန္ဒြေကလည်းဒါတိဖို့အတွက်ပဲအဲ့တော့ပင်ဉ္စဣန္ဒြေဆိုတာဣန္ဒြေတွေထဲမှာအထွတ်အမြတ်အကြဆုံးပဲဗောဓိပက္ခိယတရားတွေထဲမှာတော့အထွတ်အမြတ်အကြဆုံးပဲလို့ပြောတယ်သစ္စာလေးပါးကိုသိခြင်းပေါ့နော်အဲ့တော့ပင်ဉ္စဣန္ဒြေဆိုတာဣန္ဒြေတွေထဲမှာသူအထွတ်အမြတ်အကြဆုံးတိဖို့အတွက်ကျန်တာတွေဟာအထောက်အကူပြုဖို့လုပ်ပေးရတာတိဖို့ကအဓိကအကြဆုံးပဲအဲ့ဒါကိုမြတ်စွာဘုရားကတိခြင်းတရားဟာဘယ်လောက်ထိအခရာကြလဲဘယ်လောက်ထိ ดูว่าเจเนติยาดีผมว่าล้วนบูทานไหนเนี่ยตัวนี้อาเมียวายโนวริยาโรตติโรมัตตาโรวริยาโรตติโรตมาริโรโซราตีบุอัลลงามพิเตตะเกตีตัววิปิญญิงตรีตะเกปายนตัววิอทุฏฐิยောက်ตัววิส่วนเลยเวไอ้นี่ตู้กูผิดบ่ล่ะอ๋ออถาอปั่นไปเกเรตัตตะตติไอ้ตัตตะวริยะตติตมาริดิแหละเปลี่ยนพี่รอไข่แย้ตัวเปลี่ยนเลยเด้อ๋ออฉินิอถากูปิゅနေดาเลยก็ပြောล่ะเอ้ากูเมษวรพญาก็น้าเลยอ๋ออุบมานี้เนี่ยပြောล่ะไปได้เตียก็တော့เนาะอภิธรรมเตียฤทธิ์อยู่เว้ยเนาะอุเรงก็တော့สึกมันละเด้เนาะปิญญิงตรีหาบลาอัคยาจะตะเลยဆိုတာเจนเตียฤทธิ์ก็ตีผู้အတွက်အလုံးလုံးရတာဆိုတဲ့သဘောမျိုးမြတ်စွာဘုရားဟောတာล่ะတကယ်ပြင်းကြီးတွေကိုရသွားပြီဆိုရင်လည်းပဲเจนเนี่ยตัตตาวริยะตติตมาฤทธิ์တွေဟာလည်းပြန်ပြီးတော့ပို့ပြီးတော့ခိုင်မြဲသွားတယ်အဲ့ဒီအချက်ကိုလည်းဥပမာနဲ့မြတ်စွာဘုရားကရှင်းအောင်ပြောတာမြတ်စွာဘုရားကပြောရင်တော့ဥပမာနဲ့ပြောတာပဲညာတယ်ဟိုအနှစ်ဒီဟူသောအနတ်အရာဓာတွေထဲမှာစန္ဒကူနီရဲ့အရာဓာဟာအကောင်းဆုံးနဲ့အဲ့ဒါလိုပဲဗောဓိပက္ခိယတရားတွေထဲမှာပြင်းကြီးတွေဟာအထွတ်အမြတ်ဆုံးဆိုတော့သူ့ကိုလည်းဥပမာလေးနဲ့ပြောတာပဲဟုတ်လားအဲ့ဒီမှာပြင်းကြီးတွေခိုင်မြဲသွားပြီပြင်းကြီးတွေကိုတကယ်ရသွားပြီဆိုရင်ကျန်တဲ့တရားတွေလည်းခိုင်မြဲသွားတယ်ဆိုတဲ့အကြောင်းကိုလည်းဥပမာနဲ့ပြောပြတယ်ဘယ်လိုဥပမာပေးတော့ဆိုတော့ဟိုအိမ်တိမ်ဆောက်ပြီဆိုတော့အမိုးမိုးရဖို့အတွက်အချင်းရင်တွေဆိုတာတင်ရတာပေါ့နော်ဒါရှိတော့ကတော့ဒါတက်ငယ်တို့ထရွက်တို့ဘာတို့ ਨੇ မိုးဖို့အတွက်ဒါကအချင်းရင်တွေဆိုတာကမရှိမဖြစ်ပေါ့အခုဆိုရင်တော့ဓာတ်မြားလို့ခေါ်မယ်ပေါ့နော်အမိုးမိုးဖို့အတွက်အဲ့ဒီအချင်းရင်တွေတင်ပြီဆိုလို့ရှိရင်သူကအထွတ်ဆိုတာကိုမတက်ရသေးတဲ့မြားခေါင်ဆိုတာကိုမတက်ရသေးတဲ့မြားအဲ့ဒီအချင်းရင်တွေဟာခိုင်မြဲတဲ့သဘောမရှိသေးဘူးလှုပ်လှိလှုပ်လှဲ့ပဲသူတို့ကိုအပေါ်ကနေစုပြီးတော့ချုပ်ကန်လိုက်တဲ့အထွတ်ဆိုတာတက်လိုက်တာနဲ့တကြိမ်နဲ့ချင်းအဲ့ဒီအချင်းရင်တွေဟာလည်းအကုန်လုံးခိုင်မြဲသွားတယ်။အဲ့လိုပဲပညာအထွတ်တက်လိုက်တာနဲ့တတတရားကလည်းခိုင်မာသွားတယ်။ဝရိယကလည်းခိုင်မာသွားတယ်။တတိကလည်းခိုင်မာသွားတယ်။တမာတိကလည်းခိုင်မာသွားတယ်။ဒါကြောင့်အရိယာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေဟာပညာတွေကိုရသွားလား။အဲ့ဒီပညာတွေကိုရလို့တစ္ဆာလေးပါးကိုလည်းသိပြီဆိုတော့ဟောတစ္ဆက်သေးပါဖြစ်သွားတော့သူတို့ရဲ့တရားတွေကပုထုသင်ရဲ့တရားတွေနဲ့မတူတော့ဘူး။ဟိုဦးဇင်းစိတ်ထဲပေါ်တဲ့ဥမာပြောရရင်တော့မင်းမြောက်တာလေသူတို့ကမြောက်လိုက်တာပဲသူတို့ကမြောက်လိုက်လို့မင်းဆိုတာဖြစ်လာရင်အဲ့ဒီမင်းညောင်ပဲသူတို့လည်းပြန်ပြီးတော့ခိုင်မြဲသွားကြပြန်တယ်သဘောပေါက်ရင်လည်းမသိဘူးနော်အဲ့လိုပဲပညာတကယ်ရင့်လာပြီးသစ္စာလေးပါးသိတဲ့အဆင့်ထိပညာရင့်ကျက်သွားပြီဆိုရင်တရားတရားကလည်းခိုင်မြဲသွားပြီမတုံ့လှုပ်တော့ယထိန်နခီလောပထဝိတိတော့သိရနော်မြေကြီးထဲမှာရှစ်တောင်ဝင်အောင်စိုက်ထားတဲ့မြေပေါ်မှာရှစ်တောင်ပဲပေါ်ထားတဲ့တကားတိုင်းကြီးဟာအရှင်လေးမျက်နာကလာတဲ့လေတွေကြောင့်မလို့တုံ့လုံချင်းမရှိသလိုမျိုးတစ္ဆာလေးပါတရားသိမြင်သွားတဲ့ပြင်းကြီးတည်းအထွတ်အထိပ်ရောက်သွားကြတဲ့အရိယာသူတော်ကောင်းတွေရဲ့ယုံကြည်မှုဟာဘယ်တော့မှမတုံ့လုံတော့ဘူးလေတရားတရားခိုင်မြဲသွားပြီအဲ့လိုပဲဝရိယတရားမကောင်းတာတွေကိုဖယ်ရှားဖို့ကောင်းတာတွေကိုဖြစ်ပွားစေဖို့အတွက်ကြိုးစားတဲ့ကိစ္စမှလည်းပဲသူအများကြီးခိုင်မာမှုရမှာပါဘူးလားရသွားတယ်နော်အဲ့လိုပဲတတိတရားသတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ပုရုဇဉ်လေးနဲ့တူနိုင်မလားမတူနိုင်ဘူးသူ့ရဲ့တတိထားမှုတွေကအများကြီးရင့်ကျက်လိမ့်မယ်နည်းနည်းလိမ့်မယ်ပြီးတော့တမာတိတရားတူနိုင်မလားမတူဘူးဒါကြောင့်ပိဋကတော်သူတော်တို့အိန္ဒိယ၅ပါးထဲမှာဘယ်အိန္ဒိယဟာအထွတ်အမြတ်ဆုံးလဲပင်ဉ္စိန္ဒိကျန်တဲ့အိန္ဒိယဆိုတာတိဖို့ရန်အလို့ငှာတာဖြစ်တယ်လို့မြတ်စွာဘုရားဟောတာတိလိုက်လို့ရှိရင်ကျန်တဲ့ဟာတွေကလည်းပြန်ပြီးတော့တိချင်းရဲ့အထောက်အပံ့ကိုရတဲ့အတွက်ကြောင့်ဒါဥစဉ်ကနားလည်အောင်ပြောတာပါနော်တိချင်းဆိုတာရှိသွားတာနဲ့ကျန်တဲ့အိမ်တွေလည်းမဖြစ်သွားတော့ခိုင်မြဲသွားတယ်ဒါကြောင့်တရားအထုတ်တဲ့နေရာမှာရည်ရွယ်ချက်ကတိဖို့အမှန်တရားကိုတိဖို့နော်အမှန်တရားကိုတိဖို့ဒါအရေးကြီးတယ်တရားအထုတ်တဲ့အချိန်မှာဟာတရားကအထုတ်နေတာစိတ်ကလည်းတိတာလည်းမချမ်းသာသေးပါလားဒုက္ခဝေဒနာကိုသွားမမျှော်နဲ့နော်ဒုက္ခဝေဒနာဆိုတာလုံးစရာရှိတဲ့အလုပ်ကိုလုပ်လို့တိစရာရှိတာကိုတိလို့ပယ်စရာရှိတာကိုပယ်လိုက်ရင်သူကသူ့လိုလိုဖြစ်လာတဲ့ကိစ္စအဲ့ဒီမျှော်လိုက်ခါမှမျှော်လိုက်ခါကြမှာလမ်းကမျှော်တဲ့စိတ်ဝင်တဲ့အတွက်ကြောင့်တိတဲ့အလုပ်ကအဲ့ဒီအချိန်မှာမလုပ်မိတော့အဲ့ဒီတော့ကိုမျှော်တာလည်းမရတော့ဘူးတကယ်တမ်းကမျှော်လို့ရတာလားလုပ်လို့ရတာလားလို့လို့ရတာမြို့လို့ရမယ်ဆိုရင်တော့တိုင်းမြုံနေကြဖို့ပဲရှိတာပဲလေအဲ့တော့မြတ်စွာဘုရားခိုင်းတဲ့အတိုင်းကိုက တနိုင်နေမြတ်အသိစိတ်အောင်ကြိုးစားမယ်ဆိုလို့ရှိရင်အကြောင်းတရားတွေရှိနေအကျိုးတရားတွေဆိုတာအလိုလိုပေါ်လာတာပဲပေါ့လားအေးလောကကြီးကအနတ္တလောကကြီးကိုကိုဖြစ်ခြင်းတိုင်းဖြစ်တဲ့အတ္တလောကကြီးမဟုတ်ဘူးဟုတ်လားအဲ့တော့သူ့အကြောင်းနဲ့သူ့အကျိုးတော့မျောရင်တော့ဆယ်လိုကြီးတွေပြောတာလည်းရှိတယ်မျောရင်ချော်လိမ့်မယ်တဲ့ဟုတ်လားတကယ်ပဲဟုတ်တယ်နော်တကယ်ဒီမိုက်များအေးဒါကြောင့်မို့လို့မိမိတို့အားထုတ်နေတဲ့တတိတရားဝရိယတရားသမารိတရားတတ္တတရားဒီတရားတွေဟာတိဖို့အလို့ငါလာဖြစ်တယ်ဆိုတဲ့ဒေသနာတော်နဲ့အညီတိချင်းကိုဥတည်ပြီးတော့မထားတင်ဘူးလားထားတင်တယ်အကျဉ်းသားဘာဘုံမှာမလိုခြင်းနဲ့မရခြင်းနဲ့မမမောနဲ့မမျောမှန်းနဲ့တော့တကယ်တမ်းကတိလိုက်လို့ရှိရင်မတိလို့ဖြစ်လာမဲ့အရှုပ်ထွေးတွေဟာအကုန်လုံးရှင်းသွားတယ်မတိလို့ဖြစ်လာမဲ့အပူအလောင်တွေဟာအကုန်လုံးအေးသွားတယ်အဲ့တော့တိချင်းတည်တာနဲ့အရာရာကိုပြီးတော့ဖြေရှင်းသွားမှာဟုတ်တယ်မို့လားအေးဒါကြောင့်ပိဋကတ်ဘောင်တော်တို့အိန္ဒိရီ၅ပါးထဲမှာပင်ဉ္စိန္ဒိရီသည်အထွတ်အမြတ်ဆုံးပါအဲ့ဒီပင်ဉ္စိန္ဒိရီဆိုတာကိုတကယ်ရရင်လည်းပဲကျန်တဲ့အိန္ဒိရီတရားတွေဟာခိုင်မြဲသွားပြန်နေတဲ့အချင်းချင်းအထောက်အကူတွေပြုတ်နေတဲ့သဘောပေါ့ဟုတ်လားဒါကကြားဖြတ်ပြီးတော့ဘုဒ္ဓတရားလေးပြောတာအဲ့တော့ဦးဇင်းတို့ဆက်ပြီးတော့ပြောနေတာကလေဒီစတော်ဘုရားကြီးပေးထားတဲ့ဥပမာလေးပေါ့အိန္ဒြိယအစိုးရခြင်းဆိုတာနဲ့ပတ်သက်ပြီးတော့သူကကြိုက်အောင်ပေးထားတာဥမာလေးကတော်တော်ကောင်းပါလေဘလို့ဥမာပေးထားလို့ဆိုတော့ဒီခန္ဓာကိုယ်ကြီးဟာတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တဲ့ခန္ဓာကိုယ်ကြီးကတိုင်းပြည်ကြီးတစ်ခုနဲ့တူတယ်တဲ့တိုင်းပြည်ဆိုလို့ရှိရင်တော့အစိုးရမင်းတွေကမရှိလို့မင်းကအစိုးရမရှိတဲ့တိုင်းပြည်ဆိုလို့ရှိရင်တော့တိရစ္ဆာန်လောကလိုနိုင်ရာစားကြမှာနော်အာကြီးတဲ့အုပ်စုကအာငယ်တဲ့အုပ်စုကိုညှင်းဆဲမှာပဲအနိုင်ကျင့်မှာပဲအဲ့တော့အစိုးရမရှိတဲ့တိုင်းပြည်ဟာဘလောက်ကပေါက်တိကပေါက်ချာဗယံဗရံဖြစ်နေမလဲဘလောက်ဒုက္ခတွေများပြီးတော့ဆူပွက်နေမလဲဆိုတာဒီကနေ့ခေပို့ပြီးတော့သိနိုင်ပါတယ်ဟုတ်လားဒီလိုမှိုင်းများနော်အဲ့တော့အစိုးရမရှိတဲ့တိုင်းပြည်နဲ့ဥပမာပေးတယ်အဲ့တော့ဒီခန္ဓာကိုယ်ကြီးဟူသောတိုင်းပြည်မှာလည်းပဲဒီအိန္ဒြေ၅ပါးကြီးဟူသောအစိုးရမရှိဘူးဆိုရင်ကတော့ဒီခန္ဓာကိုယ်ကြီးဟူသောတိုင်းပြည်မှာကိလေသာတရားတွေဟာတောင်းကျမ်းနေတိုင်းတောင်းကျမ်းနေမှာပဲတဲ့ဟုတ်လားဒါကြောင့်ဒကာရမတို့ဦးဇင်းတို့ခန္ဓာတိုင်းပြည်မှာဒီအစိုးရမင်း၅မျိုးကိုတင်မြှောက်ထားဖို့လိုအပ်တယ်။ဒီအစိုးရရဲ့လက်အောက်မှာမိမိရဲ့ခန္ဓာတိုင်းပြည်ဟာကောင်းကောင်းမွန်မွန်ရှိနေတဲ့နော်။တရားတရားမရှိဘူးဆိုရင်ဒီခန္ဓာတိုင်းပြည်အကုန်လုံးကပေါက်တိကပေါက်ချဖြစ်တော့မယ်။ဝရိယတရားမရှိဘူးဆိုရင်ကပေါက်တိကပေါက်ချဖြစ်တော့မယ်။ဒီနေရာမှာတရားတရားလို့ပြောလိုက်တိုင်းရှင်းမှန်တဲ့ဖရာတရားတန်ကငါးပါးတိလရဲ့အပေါ်မှာသူဘလောက်ယုံကြည်ပြီးတော့ကျင့်သုံးနိုင်တယ်လဲဆိုတဲ့အချက်နဲ့တိုက်တရားမယ်ဆိုတာလည်းပြောရတယ်နော်ဝရိယလို့ပြောလိုက်တိုင်းတော်စွာရောစွာဝရိယတွေကိုဆိုလိုတာမဟုတ်နော်အကုသိုလ်တရားတွေကိုဖယ်ရှားဖို့ကုသိုလ်တရားတွေကိုဖြစ်ပွားဖို့သူဘလောက်ကြိုးစားတယ်လဲဆိုတဲ့ဝရိယကိုပြောတာအဲ့ဒါလိုပဲတတိတရားနော်ဘုံနံပါတ်၄အမှတ်ရတာတွေမှတ်ပုံတင်နံပါတ်၄အမှတ်ရတာလေမနေ့တုန်းကငါ့ကိုဘယ်သူကဘယ်လိုပြောသွားတာဒါတွေအမှတ်ရတာတွေကိုဆိုလိုတာမဟုတ်တတိဆိုတာဘာကိုပြောတာလဲခန္ဓာမှာဖြစ်နေတဲ့တဘာဝတရားကိုဖြစ်နေစေအခိုက်အတန့်မှာဖြစ်နေတဲ့အတိုင်းအမှန်တိုင်းသိမြင်နိုင်အောင်ကြိုးစားနေတာတတိတရားเนาะအဲ့ဒါတတိထားတဲ့အာယုံဒါအလုံးနားလေကြာပြီးသားเนาะတတိပဌံတရား၄ပါးအဲ့ဒါလို့တတိတရားဒီဟူသောအစိုးရမင်းမိမိရဲ့ခန္ဓာတိုင်းပြည်မှာရှိသလားမရှိဘူးလားဒါစဉ်းစားရမယ်เนาะနောက်ပြီးတော့တမာတိတရားနောက်ပြီးတော့ပညာတရားအဲ့ဒီတတ္တဝရိယတတိတမာတိပညာဆိုတဲ့ဒီအစိုးရမင်း၅မျိုးလို့ပြောကြပါစို့နော်အဲ့ဒါကိုပဲဦးဇင်းတို့တပေါင်းနဲ့လုံးပြီးတော့အိန္ဒြေကိုတမျိုးတည်းသာပြောရရင်တော့ဒီ၅ပါးရဲ့အပေါင်းပေါ့သူတို့ပေါင်းပြီးတော့ဒီခန္ဓာတိုင်းပြည်ကိုကောင်းကောင်းမွန်မွန်အုပ်ချုပ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်တကယ်လို့အဲ့ဒီ၅ပါးမရှိဘူးဆိုလို့ရှိရင်ဒီခန္ဓာတိုင်းပြည်ဟာအကုန်လုံးကပေါက်တိကပေါက်ချာဖြစ်ပဲအကုန်လုံးဗယံပဒာဖျို့ပင်ဖြစ်မယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာစတော်ကြီးဆိုလိုတာကဒီအိန္ဒြေ၅ပါးသာမရှိဘူးဆိုလို့ရှိရင်အစိုးရမရှိတဲ့တိုင်းပြည်လို့ဒီတတ္တဝါဟာဆိုရင်တိုင်းဆိုမယ်မိုက်ချင်တိုင်းမိုက်မယ်တိအချက်မနောကံကစပြီးတော့သူမိုက်လိုက်မယ်အမရသေးဘူးမထိနိုင်ဘူးဆိုလို့ရှိရင်ဝစီကံကိုတက်လာလိုက်မယ်ပြီးရင်ကာယကံကိုတက်လာလိုက်မယ်မဟုတ်တာတွေလုပ်လိုက်မယ်မမှန်တာတွေပြောလိုက်မယ်မကောင်းတာတွေကြံလိုက်မယ်အဲ့လိုမျိုးကာယကံဝစီကံမနောကံဒုစရိုက်မှုတွေများလာပြီဆိုလို့ရှိရင်ဒီခန္ဓာဟာနောက်ဆုံးအပေလေးပါးကိုဥတည်ပြီးတော့ကြီးစွာသောအကျိုးမဲ့ပျက်စီးခြင်းဖြင့်ပျက်စီးစရာအကြောင်းရှိဘူးလားရှိတယ်။ဒါကြောင့်စတော်ကြီးကဒီအိန္ဒြေ၅ပါးကိုအစိုးရမင်းများနဲ့ဥပမာပေးပြီးတော့နိုင်ရာစားနော်အဲ့လိုခက်ပြက်နေတဲ့ကာလမျိုးလိုမဖြစ်ရသေးအောင်မိမိရဲ့စိတ်ကိုမိမိအစိုးရကို တဏှာဖြင့်တရားတရားဝိရိယတရားတတိတရားသမာဓိတရားပညာတရားဖြင့်ဒီခန္ဓာကိုယ်ကိုကောင်းကောင်းအုပ်ချုပ်နိုင်ဖို့ပေါ့နော်ကိုယ့်ကိုယ်ကိုအကောင်းကောင်းအုပ်ချုပ်နိုင်ဖို့ဆိုတာဒီ၅ပါးမရှိရင်ဖြစ်နိုင်မလားမဖြစ်နိုင်ဘူးခုတက္ကရာမတို့ဦးရှင်တို့တချို့ညည်းရတာရှိတယ်ဟာကိုယ်ကကိုယ့်စိတ်ကိုယ်ကိုယ်သိနိုင်တာမဟုတ်ဘူးဘာလို့မနိုင်တာလဲဒီ၅ပါးမရှိလို့မနိုင်တာကိုယ့်ကိုယ်ကိုသိအဆိုးမရပါဘူးလို့ပြောတာသူတို့ပြောတဲ့အဓိပ္ပာယ်ကတမျိုးနော်အနတ္တဆိုတဲ့အဆိုးမရခြင်းကိုပြောတာမဟုတ်ဘူးကိုကကောင်းကျင်တယ်ဒါပေမဲ့ကိုကကောင်းအောင်ကလုပ်လို့မရကိုကမကောင်းတာကြီးကိုမကြိုက်ဘူးဒါပေမဲ့ကောင်းတဲ့ကြီးကဖြစ်ဖြစ်နေတယ်ငါကစိတ်ကနှုတ်တယ်ကိုစိတ်ကိုသိပြီးတော့ငါကအဆိုးရတာမဟုတ်ဘူးဆိုတာဘာကိုပြောနေတာလဲသူ့မှာအိန္ဒြေတရားကောင်းမြတ်တဲ့တရားတွေမရှိဘူးဆိုတာကိုပြောနေတာသူ့ကိုယ်သူအဆိုးမရဘူးပေါ့ဟိုလောကဝဟာရကတော့ကိုစိတ်ကိုအဆိုးမရဘူးဆိုလို့ရှိရင်ဒါအယူလို့ပြောကြတာပဲလေဟုတ်တယ်မဟုတ်လားအဲ့တော့ဒကာဓမ္မတို့ဦးရှင်တို့လည်းပဲဟိုအရိယာသူတော်ကောင်းကြီးတွေကိုထောက်ထားလိုက်မယ်ဆိုရင်ပုထုဇဉ်တော်ပုံမှန်တကောအကုန်လုံးအဲ့ဒါဦးရှင်တို့လည်းအယူပဲဒကာဓမ္မတို့လည်းအယူပဲဘာလို့အယူလို့ပြောရတာစိတ်ကိုမနိုင်နှင်းလို့စိတ်ကိုအဆိုးမရလို့တော့စိတ်ကိုကောင်းကောင်းထိမ့်ချုပ်စေစားနိုင်မဲ့စိတ်ရဲ့အထက်ကလို့ပြောရမယ်ဒီအင်္ဂရီတရားတွေမရှိလို့ဟုတ်လားဘယ်အချိန်မှပို့ပြီးတော့ကိုယ်ဟာစိတ်ကိုမနိုင်ဘူးဆိုတာကိုပို့သိရတရားအထုတ်တဲ့အချိန်မှာပို့သိရတယ်ဟုတ်လားတချို့ကတော့ပြောသေးတယ်နော်ဟာတရားအထုတ်လိုက်ခါမှာကိုယ့်ကိုယ်ကိုဆိုးမှန်ပို့သိရတယ်တဲ့တချို့စိတ်ပြတ်သွားတာတော့မရှိဘူးစိတ်မပြတ်နဲ့လို့ဒီပြင်အချိန်ကပို့ဆိုးသေးတယ်လို့ဘာလို့ပို့ဆိုလို့ဒီပြင်အချိန်ကဆိုးနေတာကိုဆိုးတယ်လို့သိခွင့်မရလို့ပို့ဆိုးတာလို့ဒီအဆိုးတာကတော့အတူတူဆိုးတာပဲဒါဒီအထုတ်နေတဲ့အချိန်ကတော်သေးတာပေါ့အထုတ်နေတဲ့အချိန်ကမိတဲ့အချိန်လေးမိသေးတယ်ထိနိုင်တဲ့အချိန်လေးထိနိုင်သေးတယ်မထိနိုင်တဲ့အချိန်လေးဒါမထိနိုင်ဘူးလို့သိတယ်ဆိုတာကိုဟာသာသူကတော်နေသေးတယ်အမထုတ်တဲ့အချိန်ကတော့တကယ့်ကိုဗယံမရာပဲဗယံမရာဖြစ်ရတဲ့အထင်းမှာမှဗယံမရာဖြစ်တာကိုတောင်းမသိနိုင်ဟောသူကနှစ်ထပ်ကွန်းဆိုးမပါဘူးလားဆိုးသွားတယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ကိုယ်စိတ်ကိုအဆိုးရတဲ့လူကောင်းသူကောင်းဆိုတာမျိုးဖြစ်အောင်ဒီအိန္ဒိဒီ၅ပါးရှိဖို့မလိုဘူးလားလိုတယ်ဆရာတော်ကြီးကတော့ပြောတာပဲနော်ဘာဝနာအလုပ်နဲ့တွေ့ကြည့်မှာပုထုဇဉ်တွေဟာကိုယ်စိတ်ကိုမနိုင်တဲ့အယူနှမ်းနေနဲ့တူတယ်ဆိုတာအင်မတန်ထင်ရှားတယ်။သူကတော့ပဂတိအယူနဲ့ဥမာပေးပြီးတော့ပြောတယ်ဆိုရင်ပဂတိအယူကသူကထမင်းတနတ်စားချိန်တောင်သူ့စိတ်ကိုသူအဆိုးမရဟုတ်တယ်တခါလေသူကနှလုံးသုံးလုံးစားပြီးရင်စားချိန်သိမရှိတော့ဘူးအဲ့ဒီမှာစိတ်ဝင်စားတော့ဒီပြင်တစ်ခုသူ့စိတ်ထဲရောက်လာရမယ်။အဲ့တော့သူထင်ရထပြီးတော့လှုပ်လိုက်မှာပဲ။စကားဝါကျတခွန်းပြီးအောင်တော့သူဟာသူ့စိတ်ကိုသူအဆိုးမရဒါကြောင့်မလို့အဓိပ္ပာယ်မရှိတဲ့စကားလေးပြောမှာပဲအခုဒါကိုပြောတယ်တော်ကြဟိုဟာကိုပြောမယ်နော်သူ့စိတ်ကိုသူသူဟာတော်တော်ကြီးကိုအဆိုးမရဘူးဒါကဓမ္မတို့ဦးဇင်းတို့ကအဲ့လောက်တော့မဆိုးဘူးဟုတ်လားအဲ့လောက်တော့မဆိုးဘူးဒါကြောင့်ဦးဇင်းကစမိဆက်ရပေါ်လေးခေါင်းထဲပေါ်လာတာပြောမှာဟိုကာတွန်းလေးတစ်ခွက်ကိုအမှန်ရတယ်ကာတွန်းဆိုကာတွန်းကအတွန်းအလွန်ကြိုက်တယ်ဦးဇင်းကသူ့ဘာပြောထားတာဆိုအယူတွေကိုကျေစွတင်နေတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအယူတွေရှိနေလို့ကိုဟာလူကောင်းဆိုပြီးတော့ခုံတက်နေတာဟင်တခါကြီးမိုင်းမရဟုတ်လားเนาะအယူတွေရှိလို့ကိုဟာဘာဖြစ်နေတော့လူကောင်းဖြစ်နေတာလေဟုတ်လားအင်းအဲ့တော့တခါတမတို့ဦးရှင်တို့အဲ့ဒါလေဒီစတော်ကြီးကပဂရိအယူဟာအဲ့လိုမျိုးတခဏလေးတောင်သူ့ရဲ့စိတ်ကိုအဆိုးမရတယ်လို့တခါတမတို့ဦးရှင်တို့တွေလည်းပဲတကယ်တမ်းတွေးကြည့်လို့ရှိတယ်အပေါ်ရန်ကိစ္စတွေကိုတော့ဒါပြီးဆုံးအောင်လုပ်နိုင်တာပေါ့ဗျာဓမင်းလည်းပြီးအောင်စားနိုင်တာပေါ့ဟုတ်လားစကားလည်းပြီးအောင်ပြောနိုင်တာပေါ့အဲ့လောက်မှမရရင်လည်းသူကအယူထောင်နဲ့ရောက်ရတော့မှာဘူးဟုတ်လားအဲ့လောက်တော့ကိုလည်းရမှာပေါ့ဒါပေမဲ့တကယ်ဘာဝနာကိစ္စနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်မယ်ဆိုလို့ရှိရင်တဲ့ကိုယ့်စိတ်ကိုဘယ်လောက်မနိုင်တယ်ဆိုတာထင်ရှားလေတဲ့ဆိုကြီးကဘယ်လိုပြောတယ်ဆိုတော့ဆိုကြပါစို့တဲ့ဘုရားရှိခိုးတဲ့ဣတိပိသောတပုတ်ဆုံးအောင်ရွတ်တဲ့အဲ့လိုရွတ်တဲ့အချိန်မှာစိတ်ဘေးတခါထွက်သွားရင်ဆက်မရွတ်ဘဲနဲ့အစအစပြန်ရွတ်တယ်။ဣတိပိသောဘဂဝါနဲ့ပေါ့နောက်ဆုံးဘုဒ္ဓဘဂဝါအထိပေါ့။အဲ့ဒီကြာကာလလေးတွေကိုစိတ်ပြင်းမထွက်သွားတာနဲ့တကယ်နဲ့ဣတိပိသောပြန်ရွတ်။ထွက်တိုင်းသာဣတိပိသောပြန်ရွတ်ရင်တသက်လုံးသေးတာတော့မယ်ဣတိပိသောတပုတ်ဆုံးမှာမဟုတ်ဘူးလေဆိုရည်အဲ့လိုပြောတာ။ဟုတ်လားတကယ်ကြီးမိုင်းများ။အဲ့တော့စိတ်ကအဲ့လိုလေးပြောမယ်ဆိုရင်တော့ကြာကာလမှာထွက်သွားတာတွေတော့မရှိဘူးလား။ရှိတာပေါ့ဟုတ်လား။ဒါကြောင့်ပြည့်တဲ့ကောင်းတော်တို့ဒါကဓမ္မတို့ဦးဇင်းတို့တွေဟာဘာဝနာအရာနဲ့ရှင်းကြည့်လိုက်တော့မှကိုယ်စိတ်ကိုဘယ်တော့အဆိုးမရဘူးဆိုတာကိုသိကြရတာ။ဘာကြောင့်ကိုယ်စိတ်ကိုကိုယ်အဆိုးမရတာလို့အိန္ဒြေ၅ပါးမပွားများရသေးလို့ဟုတ်လား။အဆိုးရမင်းမရှိတဲ့အတိုင်းကြီးဖြစ်နေတာ။နော်အိန္ဒြေ၅ပါးကိုမပွားများရသေးလို့တရားတရားကလည်းအာနေတယ်။သူ့နေသူနိုင်အောင်မကင်နိုင်ဘူး။
ဝရိယတရားကလည်းအာနေတယ်သူ့ပိုင်တဲ့သူသူမအုပ်ချုပ်နိုင်ဘူးဟုတ်လားအဲ့ဒါလိုပဲတတိတို့တမာတိတို့ပညာတို့ကလည်းပဲအာနေနေတယ်ဆိုတော့ဒီခန္ဓာကိုယ်တိုင်းပြည်ဟာအကုန်လုံးကပေါက်တိကပေါက်ချာထင်မိထင်ရဖြစ်ရှင်တယ်လို့ဖြစ်နေတယ်ဆိုတဲ့အတိအမြဲပေါ့ဟုတ်လားဒါကဘာဝနာပိုင်းဆိုင်ရာနဲ့နည်းနည်းနည်းနည်းကိုယ်သဘောကိုနည်းနည်းစောကြောကြည့်တဲ့သဘောပေါ့နော်တခိုင်တမိုင်များဟုတ်ရဲ့လားဒါကြောင့်ကိုယ်စိတ်ကိုအစိုးရအောင်ကောင်းမြတ်တဲ့ကိစ္စတွေမှာပိုင်ပိုင်နိုင်နိုင်လုပ်နိုင်အောင်ဘာရှိဖို့လို့လဲအိန္ဒြေ၅ပါးရှိဖို့လို့တယ်ဒါကြောင့်အဲ့ဒီအိန္ဒြေဆိုတာတွေကလည်းပဲများလာအောင်ပွားလို့တော့ရတယ်တဲ့တရားတရားတွေထက်လာအောင်လုပ်လို့ရတယ်တရားတရားတွေတကယ်ထက်လာပြီဆိုရင်တရားတရားကြောင့်ဖြစ်မဲ့ကိစ္စပိုင်ပိုင်နိုင်နိုင်လုပ်နိုင်ပါလိမ့်မယ်ဟိုအရိယသူတော်ကောင်းကြီးဖြစ်သွားမှရေလို့မဟုတ်ပါဘူးအရိယသူတော်ကောင်းကြီးဖြစ်သွားရင်တော့ဒါကတော့တကယ်ကိုအမဂန်ကျဲရှိရှိလူအစိုးတရားဖြစ်သွားပြီလို့ပြောရမှာပေါ့နော်အေးသို့တော့ဝရိယတရားတွေလည်းဒါပွားများလို့မရဘူးလားရတယ်ဒါမလို့ဟိုဒီနေ့ကဦးဇင်းတို့ပြောခဲ့တာပေါ့ဝရိယထက်သန်အောင်ဘယ်လိုလုပ်ရမယ်ဆိုတာလေလေအဲ့လိုပဲတတိတရားအားကောင်းအောင်လုပ်လို့မရဘူးလားရတယ်တတိတရားအားကောင်းအောင်ကဘယ်လိုလုပ်ရမလဲတတိကိုပဲခဏခဏထားနေလို့လို့လေဒါကြောင့်တတိပဌံပါဠိတော်မှာတတိတာတာနေခြင်းတည်အဲ့လိုတတိပဌံဒေသနာနဲ့အညီရှုမှတ်ရှုမှတ်နေခြင်းတည်ပဲလေတဖန်တတိကိုဖြစ်စေဖို့ဉာဏ်ပညာတွေတွတ်တက်စေဖို့ကြီးစွာသောအကြောင်းဖြစ်တယ်လေအခုတတိထားလိုက်ခြင်းတည်နောက်တစ်ချိန်မှာတတိဖြစ်ဖို့အတွက်အကောင်းဆုံးအကြောင်းတရားဖြစ်နေတယ်တတိတည်ဝင်တဲ့တတိကိုဖြစ်စေလိမ့်မယ်ပေါ့ကံဆိုလိုတာကဟုတ်တယ်မို့လားအေးဒါကြောင့်တတိတရားကပေါင်းများအောင်လုပ်လို့မရဘူးလားရတယ်အဲ့လိုပဲတမာတိပညာများအောင်လုပ်လို့မရဘူးလားရတယ်အဲ့ဒါကြိုးစားရမယ်နော်ဒေသနာနဲ့အညီအဲ့လိုကြိုးစားလို့ဒကာသမတို့ဦးဇင်းတို့တရတရားဝရိယတရားတတိတရားတမာရီတရားပညာတရားကြီးများလာပြီဆိုတာနဲ့အမျှကိုယ့်ကိုယ်ကိုပို၍ပို၍ကိုယ်စိတ်ကိုကောင်းမြတ်တဲ့နေရာမှာပို၍ပို၍အစိုးရလာမယ်မကောင်းတဲ့နေရာမဖြစ်အောင်ဆိုတဲ့နေရာမှာလည်းပို၍ပို၍ထိန်းချုပ်နိုင်လာမယ်ကောင်းတာတွေဖြစ်ဖို့အတွက်ပို၍ပို၍စေစားနိုင်လာလိမ့်မယ်ခိုင်းနာခိုင်းလာနိုင်လိမ့်မယ်ခုတက္ကသမားတို့အရှင်တို့ကကောင်းတာကိုလည်းပိုင်ပိုင်နိုင်နိုင်မခိုင်းနိုင်မကောင်းတာကလည်းပဲပိုင်ပိုင်နိုင်နိုင်ကိုယ့်ကိုယ်ကိုမတားနိုင်ဘူးစိတ်ကအမြဲတမ်းတန်ကြောက်ပြီးတော့ကိုယ့်ကိုဆန့်ကျင်ပြီးတော့ယုံထွက်ထွက်ပြီးတော့သွားနေတာဘာနဲ့ဥမာတူတယ်လို့ဆိုတော့ဟိုနှစ်ပါးကျူးမထိုးရသေးတဲ့အရွယ်ရောက်တဲ့နွားလိုသူကဖြစ်နေတယ်လေပင်ကျူးလောက်ခြေထားနေကတော့သူကမရသေးဘူးနော်သူ့ကိုနှစ်ပါးကျူးမှကိုယ်ကမထိုးရသေးတာဘူးသူရိုင်းရင်လည်းရိုင်းပဲသူစိတ်ကူးပေါက်တယ်လို့လုပ်ပဲကိုယ့်ရဲ့ဆန္ဒကိုသူကတော့ဘာမှလိုက်မှာမဟုတ်အဲ့လိုပဲကို့မှာပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်တဲ့အစိုးတရားရှိစေမဲ့ဒီအည်အသွေးငါးချက်မရှိလေသေးတဲ့မြမများလေသေးတဲ့မြကို့ကိုယ်ကိုကောင်းမြတ်တဲ့နေရာမှာပိုင်နိုင်ဖို့ဆိုတာမလွယ်ဘူးမကောင်းတာတွေကိုတားဖို့ဆိုတဲ့နေရာမှာလည်းမလွယ်ဘူးဟုတ်ရဲ့လားဒါကြောင့်ပေတပ်ပေါင်းတော်တော်တို့ကိုယ့်ရဲ့စိတ်ကိုကောင်းမြတ်တဲ့နေရာတွေမှာခိုင်းနိုင်ဖို့မကောင်းတဲ့နေရာတွေမှာတားနိုင်ဖို့တနည်းအားဖြင့်ကို့စိတ်ကိုကောင်းကောင်းမွန်မွန်အစိုးတရားရှိဖို့အတွက်အစိုးရဆိုတဲ့သဘောနဲ့ဥပမာပေးပြီးတော့ဟောထားတယ်ဒီအိန္ဒြေ၅ပါးကိုအများအောင်ကြိုးစားဖို့မလိုဘူးလားလိုပါလေเนาะအိန္ဒြေ၅ပါးတတ္တတရားဝရိယတရားတတိတရားတမာတိတရားပညာတရားတဲ့ဟုတ်ရဲ့လားဒါကြောင့်ပေးတဲ့ကောင်းတော်ကောင်းတို့ဒီဒီအိန္ဒြေ၅ပါးကိုကောင်းစွာပွားများအောင်ကောင်းစွာများလာအောင်ပွားခြင်းအပြင်ကြိုးစားခြင်းအပြင်နောက်ဆုံးမဉ္ဇဉ်ဖွဉ္ဇဉ်မျက်နှိပ်ပါမှုလင်းမြန်ထုတ်ချောက်မျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း